ဒီကနေ့ဖြစ်ပွားခဲ့တဲ့လှိုင်သာယာဆက်ယုံကဆန္ဒပြပွဲဟာနေ့လယ်ပိုင်းမှာပြည်လည်မှုရသွားပြီလို့ဆိုပေမဲ့ဆက်ယုံအလို့သမားတွေကတော့စောင့်ကြည့်ဖို့လိုလိမ့်မယ်လို့ RFA ကပြောပါတယ်။ဒီကနေ့မနေ့ပိုင်းကဆန္ဒပြပွဲဖြစ်ပွားတာလေပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကအလို့သမားတွေရဲ့တောင်းဆိုချက်ကိုလက်ရောပါမယ်လို့ပြောပြီးလက်ရောမှုမရှိတာကြောင့်ထပ်ပြီးဆန္ဒပြပစ်တာလို့ပြောပြကြပါတယ်။ဒါကြောင့်ဒီကနေ့မနေ့ပိုင်းမှာအလို့သမား1300ကျော်လောက်ဆန္ဒပြပစ်ခဲ့ကြတာပါဒီဆန္ဒပြပွဲဖြစ်ပွားချိန်မှာအလုသမားဝန်ကြီးဌာနဒုတိယဝန်ကြီးကိုယ်တိုင်လာရောက်ဖြည့်ရှင်းပေးခဲ့ပါတယ်အလုသမားတူကအခုလိုပြောပြပါတယ
်ဆက်ရုံကိုဟိုဆင့်နိုင်ပဲဟာရောက်လာကွာရောက်ပြီးတော့ဆက်ရုံပိုင်ရှင်ဆက်ရုံပိုင်ရဲ့ကိုစားပါမန်နေဂျာတော်စုစုလုသမားကိုယ်တလဲမက်ခင်တန်နာဦးအဲမက်ခင်တန်နာဦးပါ28ခုနဲ့ညှိနှိုင်းပေးခဲ့တယ်ပေါ့
ပြည်လည်မှုရောရလားခင်ဗျာ
ဒီလိုရရဆိုတော့တူညီချက်နဲ့တင်ညာချက်တွေကိုသူအခြားပြီးတော့ဆက်ခွန်နိုင်ခင်ပြီးရတယ်ဆိုတော့
အခုလိုဆန္ဒပြတောင်းဆိုပွဲတွေဖြစ်ပွားခဲ့တာဟာအခုမှမဟုတ်ပဲလွန်ခဲ့တဲ့နှစ်တွေကလည်းဖြစ်ပွားခဲ့ပါတယ
်ရှင်းတာတော့သူနေပြည်တော်တိုင်ကြီးတော့ရှင်းတာကနှစ်ခါသုံးခါလောက်ရှင်းပြီရှင်းတဲ့ခါကျတော့ဒီနှစ်ကြတဲ့ခါကျတော့သူအဆက်ယုံကနေပြီးဆက်နှစ်ချက်ကိုမရလို့ဆိုပြီးတော့ဒီနေ့မဆက်ယုံအပြင်ဘက်မှာဆန္ဒပြတာ1300လောက်ရဲ့အင်အား
အလို့သမားတို့ပြောပြနေတာပါဒီအကြောင်းတွေကတော့ကျန်တာယာဆက်မှုဆောင်ကအတွင်းရင်မူဒေါက်တာပွန့်ဆန်းက RFA ကိုပြောပြပါတယ်
။မနေ့ကတော့တခါဖြစ်တာရှိတယ်။ဒီအခုကျွန်တော်ကြီးသွားနေတယ်ပေါ့သူခုနမှပြန်ဝင်လာတာ
။ဒီကနေ့ဖြစ်ပွားပုံနဲ့ပတ်သက်လို့တော့သူခီးသွားနေတာကြောင့်အသေးစိတ်မသိရသေးဘူးလို့ဆိုပါတယ်။ဆက်ယုံအလို့သမားတွေအနေနဲ့ဆက်ယုံတွင်ဖြစ်ပျက်မှုတွေနဲ့ပတ်သက်ပြီးမကြာခဏဆိုသလိုပဲရန်ကုန်မြို့အခြေဆိုင် ILO ဌာနကိုယ်စားလှယ်ရုံးကိုတွားရောက်တင်ပြခဲ့တာတွေရှိခဲ့ပူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး RFA က ILO ရုံးကိုမင်းမြန်းကြည့်တဲ့အခါမှာဟုတ်မှန်ကြောင်းပြန်လည်ဖြေဆိုပါတယ်။ဒါပေမဲ့ ILO ဌာနကိုယ်စားလှယ်ရုံးရဲ့လုပ်ငန်းစဉ်မှာအခုလိုအလို့သမားအရေးနဲ့ပတ်သက်ပြီးမပါဝင်တာကြောင့်မိမိတို့အနေနဲ့ဘာမှဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလို့ RFA ကဖြေဆိုပါတယ်။ ILO ရုံးကအရာရှိတဦးရဲ့အဆိုအရဒီဆက်ယုံမှာဒီကနေ့ဆန္ဒပြပွဲဖြစ်နေတာကြောင့် ILO ရုံးကိုအလို့သမားတွေလာရောက်လိမ့်မယ်ဆိုတဲ့ခန့်မှန်းချက်နဲ့အလုသမားဝန်ကြီးဌာနကအရာရှိတချို့လဲအလိုယုံမှာဒီကနေ့မနေ့ပိုင်းကလာရောက်စောင့်နေတယ်လို့ပြောပြပါတယ်။အခုဖြစ်ပွားတဲ့ဆန္ဒပြပွဲနဲ့ပတ်သက်ပြီးပြည်ထောင်စုမြန်မာနိုင်ငံအလုသမားတမကကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာပြန်ကြားရေးဌာနကအတွင်းရင်မူဥချိုမောင်ကအခုလိုပြောပါတယ်
။သူတို့ဆန္ဒပြတာကတော့မနေ့တည်းကသူတို့ဆက်ပြီးတော့ဆန္ဒပြတယ်လို့ပြည်တယ်။နည်းနည်းစပြီးဆန္ဒပြတာပေါ့နော်။ဒါမှမဟုတ်ဒီနေ့ပြီးတော့ဆန္ဒပြတာပေါ့နော်။ဒါကိဆန္ဒပြတဲ့အခါမှာအခုလောကမဝင်ကြီးဥတင်ဆုံးအောင်ကိုယ်တိုင်သွားပြင်ဆင်ပြီးတော့ကြီးရှုမယ်လို့သူတို့သိရတယ်။အဲနောက်ပြီးတော့ဒီသူတို့တောင်းဆိုထားတာကအခြေခံလောကမအခြေခံဥပဒေပါအဆက်14ချက်တရားသူရပိုင်ခွင့်တွေကိုတောင်းဆိုထားတယ်လို့သိရပါတယ
်။ယုံရင်းဆံကဖြစ်တဲ့အခြေအနေတွေပါညာရောဗာများသိရပါလဲခင်ဗျာ
။ယုံရင်းဆံကဖြစ်တဲ့အခြေအနေနည်းငယ်ရှိတယ်လို့ကျွန်တော်သိရပါတယ်။တနည်းစီမှာရိုင်းနှံ့မှုတွေရှိတယ်လို့ကြားရပါတယ်။ဒါပေမဲ့အခုလက်ရှိတော့ဖန်ဆီးမှုမရှိသေးဘူးလို့ကျွန်တော်သိရပါတယ်
ဒီပြဿနာနဲ့ပတ်သက်ပြီး FTUB ပြည်ထောင်စုမြန်မာနိုင်ငံအလို့သမားတမကအနေနဲ့ဘာများဆက်လုပ်ပေးဖို့ရှိပါသလဲလို့မေးကြည့်ပါတယ
်ညတာတဲ့ချေရှင်းမှုပေးရမှာပေါ့နော်မပေးနိုင်ဘူးဆိုရင်ခတ်ပြီးတော့ဖန်ဆီးမှုတွေလုပ်တယ်ဆိုရင်မတရားနှိမ့်ခုမှုလုပ်တယ်ဆိုရင် FTUB နေနေရာပြည်ထောင်စုဆိုင်ရာအလို့သမားတမကညာအဖွဲ့ချုပ်ကိုဆက်လက်ပြီးတော့ဒီမှုကိုဆက်တင်ဆင်ပြီးတော့ကျွန်တော်တို့ဒီမြန်မာပြည်အလို့သမားဝန်ကြီးဌာနကိုဆက်ပြီးပြရပေးသွားမှာပါ
FTUB အဖွဲ့ပြန်ကြားရေးဌာနကအတွင်းရင်မူဥချုံမောင်ပြောပြသွားတာပါဆန္ဒပြဆက်ယုံအလို့သမားတွေအနေနဲ့ကတော့ဒီကနေ့တောင်းဆိုချက်တွေရလိုက်ပြီဖြစ်ပေမဲ့မနေ့ပြန်ဘာဆက်ဖြစ်မယ်ဆိုတာတော့မသိရသေးဘူးလို့ပြောဆိုနေကြပါတယ်ခင်ဗျာ